ရုတ်နိုင်ငံမှာဒီမိုကရေစီရေးအတွက်တိတ်တဆိတ်စုဝေးပွဲမှာပါဝင်ခဲ့သူရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတရားစင်ကျော်ဟာ2019ခုနှစ်ကုန်ပိုင်းရက်တွေမှာဖမ်းဆီးခံရတာဒါမှမဟုတ်ပျောက်ဆုံးနေကြတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်2012သမရရှိချင်းပင်အာနာရယူခဲ့တဲ့နောက်ပိုင်းတရုတ်အစိုးရကနိုင်ငံသားလူလက်ခွင့်ကိုအပြင်းထန်ဖိနှိပ်ထားခဲ့တာပါအခုနောက်ဆုံးနှိမ်နင်းထားတာကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဖူကျန်းပြည်နယ်ရှမ်းမန်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူတွေဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်စုဝေးခဲ့တုန်းကဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတေတီဝမ်ယာကီကပြောပါတယ်။တရုတ်အစိုးရကသူတို့နဲ့သဘောထားကွဲလွဲသူထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူအတိုက်ခံတွေကိုအစဉ်အလာရနိုင်ငံတကာမီဒီယာတွေအာရုံစိုက်မှုညှော့နှေးလေးရှိတဲ့ခရစ်မတ်နဲ့နှစ်ကူးကာလကိုရွေးပြီးတော့ပြည်တံချမှတ်လေးရှိတယ်လို့လည်းသူတေတီဝမ်ကပြောပါတယ်။ပေကျင်းမြို့ကတက်ဆွာလှုပ်ရှားသူရှိနေဒင်းဂျူရှိဟာလည်းရှိနေလိုက်စဉ်ရုပ်သိမ်းထံထားရပြီးတော့အာဒရီလိုက်စားတဲ့အာဏာပိုင်တွေကိုစန့်ကျင်ဆန္ဒပြခဲ့တဲ့အတွက်ဒီဇင်ဘာ26ရက်နေ့ကထောင်ဒဏ်ချမှတ်ခံထားရတယ်လို့တရုတ်လူခွင့်ရေးကာကွယ်သူတွေကပြောပါတယ်အလားတူရှန်တောင်းမြို့ကရှိနေလိုက်စဉ်ရုပ်သိမ်းခံထားရတဲ့ရှိနေအနည်းဆုံး9ဦးကိုလည်းစုံစမ်းမေးမြန်းဖို့ဖမ်းဆီးထိန်းသိမ်းပြီးတော့နောက်မှလွှတ်ပေးလိုက်တာပါအခုနောက်ဆုံးနှိမ်နင်းခဲ့တဲ့ဒီဇင်ဘာလစုဝေးပွဲကလူနည်းစုဆွေးနွေးပွဲတာဖြစ်ပြီးတော့တရုတ်အစိုးရကဒီလိုတီးတဲ့လူနည်းစုစုဝေးတာတောင်မှတီးမခံဘူးဆိုတာကိုပြန်လိုက်တာပဲလို့ Amnesty International လူနည်းချမ်းသာကွင်းအဖွဲ့သုတေသီ Patrick Phuna ပြောပါတယ်